ယူကရိန်းနယ်စပ်မှာရုရှားကတပ်တွေအများပြားချထားတဲ့အတွက်တင်းမမှုတိုးနေချိန်မှာပဲအနောက်နိုင်ငံတွေအနေနဲ့ရုရှားဘက်ကတောင်းဆိုတဲ့လုံခြုံရေးဆိုင်ရာအာမခံချက်တွေပေးဖို့ပြက်ကွက်မယ်ဆိုရင်ရွေးချယ်စရာနည်းလမ်းတွေစဉ်းစားရမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်။ယူကရိန်းနဲ့ဂျော်ဂျီယာလိုရုရှားဘက်ကလည်းနယ်မြေချဲ့တွင်ထားတဲ့နိုင်ငံတွေနဲ့စီးရေးပူးပေါင်းဆောင်ရွက်တာအပါအဝင်နေတိုးမဟာမိတ်တွေရဲ့အရှိတ်အဝါဒေတာတိုးချဲ့လှုပ်ဆောင်မှုတွေအဆုံးသတ်ဖို့အတွက်ရုရှားအစိုးရကဒီလအစောပိုင်းမှာပဲလုံခြုံရေးဆိုင်ရာတောင်းဆိုတဲ့မူကြမ်းတစ်စောင်တင်ပြထားတာပါ။သမ္မတပူတင်ကလည်းအနောက်နိုင်ငံတွေအနေနဲ့ရုရှားရဲ့တောင်းဆိုချက်အတိုင်းချက်ချင်းလုပ်ပေးဖို့သူ့ရဲ့ပြီးခဲ့တဲ့သတင်းပတ်သတင်းစာရှင်းလင်းပွဲမှာတိုက်တွန်းပါတယ်။တကယ်လို့နောက်နိုင်ငံတွေအနေနဲ့သူတို့ရန်လိုတဲ့လှုပ်ဆောင်မှုဆက်လုပ်နိုင်မယ်ဆိုရင်ရုရှားဘက်ကတင့်တော်တဲ့အရေးယူဆောင်ရွက်မှုမျိုးလုပ်ရမယ်လို့သတိပေးပါတယ်။ရုရှားဘက်ကလည်းဘလို့တုံ့ပြန်ဖို့ရှိရဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဖို့မေးတဲ့အခါမှာအမျိုးမျိုးဖြစ်နိုင်ကြောင်းသမ္မတရဲ့တုံ့ပြန်ချက်ကိုဒီဇင်ဘာ26ရုရှားရုပ်သံမှာထုတ်လွှင့်ပြသခဲ့ပါတယ်။အမေရိကန်ရရှိတွေကတော့ရုရှားရဲ့တောင်းဆိုမှုနဲ့ပတ်သက်ပြီးဆွေးနွေးလိုတဲ့ဆန္ဒရှိကြောင်းလူသိရှင်းကြားထုတ်ဖော်ပြောကြားထားပါတယ်။